2008ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးပူးပေါင်းကော်မတီကတင်သွင်းတဲ့အစည်းအဝေးခန်းစားပေါ်မှာဒီကနေ့စတင်ဆွေးနွေးခဲ့ကြတာမှာကန့်ကွက်မှုတွေရောထောက်ခံမှုတွေပါရှိခဲ့ပါတယ်။လွှတ်တော်ကိုယ်စားလှယ်20လောက်ဆွေးနွေးခဲ့ကြပေမဲ့တပ်မတော်သားကိုယ်စားလှယ်တွေပါဝင်ဆွေးနွေးဖို့အမည်စင်းတင်သွင်းထားတာကိုပြန်ရုပ်သိမ်းခဲ့တဲ့အတွက်တပ်မတော်သားကိုယ်စားလှယ်တွေတော့မပါဝင်ခဲ့ပါဘူး။အပြည့်အစုံကို VOA မြန်မာပိုင်းသတင်းတောက်မိခါကသတင်းပေးပို့ထားပါတယ်ရှင်။
နိုင်ငံရေးမှာစစ်တပ်အခန်းကဏ္ဍကိုတဖြည်းဖြည်းလျှော့ချသွားဖို့အပါအဝင်2008ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးအစိုးပြုချက်တွေထွက်ပေါ်လာပြီးတဲ့နောက်ထောက်ခံမှုတွေကကန့်ကွက်မှုတွေကပေါ်ပေါက်ခဲ့တာပါဒီကနေ့ဆွေးနွေးရမှာလဲပူးတွဲကော်မတီရဲ့အစီအစဉ်ဟာဥပဒေနဲ့မညီတဲ့လုပ်ငန်းစဉ်အဖြစ်ပြည်ထောင်စုကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီကဦးသိန်းထွန်းကကန့်ကွက်ခဲ့ပါတယ
်ဥပဒေပြူရေးအာဏာကိုအမြင့်ဆုံးဆောင်ရွက်ခွင့်ရှိတဲ့ကျွန်တော်တို့ပြည်ထောင်စုလွှတ်တော်ကြီးကဥပဒေပြူတဲ့အခါမှာဥပဒေကခွင့်ပြုထားတဲ့အချက်များနဲ့ဘောင်ကျော်လို့မရပါဘူးအွန်ကြောခဲ့ရင်နိုင်ငံတော်ရဲ့အချုပ်အခြာအာဏာကိုထိပါခဲ့ရင်ကျွန်တော်တို့မှာတောင်းဝန်ရှိလာမှာဖြစ်ပါတယ်။လွှတ်တော်များတည်ဆဲဥပဒေများကိုပြင်ဆင်ခြင်းဖြစ်ဆွဲခြင်းအစားထိုးခြင်းရုပ်သိမ်းခြင်းများကိုလုတ်ပိုင်ခွင့်များရရှိပြီးဖြစ်ကဥပဒေတရအတိမပြုမချင်းတည်ဆဲဥပဒေများကိုလေးစားလိုက်နာရမှာဖြစ်ပါတယ်။နိုင်ငံတော်ဖွဲ့စည်းပုံအခြေခံဥပဒေဟာအချုပ်အခြာအာဏာပိုင်နိုင်ငံရဲ့အထွတ်အမြတ်တစ်ခုပါပဲ။ပြင်သစ်ပြတိုက်တဲ့အပိုင်းကိုလည်းပြင်သွားရမှာဖြစ်ပါတယ်။ကျွန်တော်အနေနဲ့လည်းဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးကိုကြိုးဆိုပါတယ်ထောက်ခံပါတယ်။ယခုဆောင်ရွက်မဲ့ပူးပေါင်းကော်မတီရဲ့အစဉ်ခံစားက2008ဖွဲ့စည်းပုံအခြေခံဥပဒေတွေကအခန်း7မှာပါတဲ့ပုံမှန်433 434 435 436ရပြင်ဆင်ဆောင်ရွက်ခြင်းမဟုတ်ပဲအရက်ထက်ကစတစ်ကာကင်ပိန်းအပေါ်အရေးကြီးအစိုးတင်သွင်းပြီးပူးပေါင်းကော်မတီဖွဲ့စည်းကဆောင်ရွက်ခြင်းဖြစ်တဲ့အတွက်ကြောင့်အစကတည်းကကျွန်တော်တို့သဘောမတူကြောင်းကန့်ကွက်ခဲ့ပါတယ
်လွှတ်တော်မှာဆွေးနွေးခဲ့ကြတဲ့တိုင်းရင်းသားပါတီကိုယ်စားလှယ်တွေကတော့တိုင်းရင်းသားတွေရဲ့ရပိုင်ခွင့်တွေကိုတင်ပြခဲ့ကြပါတယ်ရခိုင်မျိုးသားလွှတ်တော်ကိုယ်စားလှယ်ဒေါက်ထုမီကတော့ပြင်ဆင်ရေးပူးပေါင်းကော်မတီအစည်းအဝေးခန်းစာကတင်ပြချက်တွေကိုထိထိရောက်ပြင်ဆင်နိုင်ဖို့တိုက်တွန်းသွားခဲ့ပါတယ်
ကျမတို့နိုင်ငံကိုဒီမိုကရေစီဖက်ဒရယ်နိုင်ငံတည်ဆောက်ဖို့ဆိုလို့ရှိရင်နိုင်ငံရဲ့မိခင်ဥပဒေဖြစ်တဲ့ဖွဲ့စည်းပုံအခြေခံဥပဒေဟာဒီမိုကရေစီစံနှုန်းပြည့်ဝပြီးဖက်ဒရယ်စစ်မှန်ကိုဖော်ဆောင်နိုင်တဲ့အခြေခံဥပဒေကိုမဖြစ်မနေဆောင်ရွက်ရပါမယ်ဒါကြောင့်ကြံရှိနေသေးတဲ့လွှတ်တော်တည်ထောင်မှာဖွဲ့စည်းပုံအခြေခံဥပဒေအခန့်7ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးဆိုင်ရာပုံမှန်များနဲ့ဆက်လျင်းပြီးပြင်ဆင်ဖို့အတွက်အဓိကထားဆောင်ရွက်ရပါမယ်အဆိုပါအခန့်7ကိုပြင်ဆင်လိုက်ခြင်းအပြင်ကမ္ဘာမှာပြင်ဆင်ရအခက်အခဲဆုံးအခြေခံဥပဒေဖြစ်ကနေဒီမိုကရေစီစံနှုန်းများနဲ့ပြည့်ဝတဲ့အခြေခံဥပဒေဖြစ်ပြည်သူနဲ့ဆန္ဒနဲ့လက်လျောညီတဲ့ပြင်ဆင်လာနိုင်မှာဖြစ်ကြောင်းဆွေးနွေးလိုပါတယ်တကယ်လို့အခြေခံဥပဒေပြင်ဆင်ခြင်းနည်းလမ်းဟာနိုင်ငံတို့အခြေခံမှုကိုအပြည့်အဝအောင်အောင်မြင်မြင်အကောင်အထည်ဖော်နိုင်ဖို့အာမခံချက်မပေးနိုင်ဘူးဆိုရင်အခြေခံဥပဒေအသည့်ပြန်လည်ရွေးဆွဲခြင်းဟာပုံမကောင်းမွန်တဲ့နည်းလမ်းတစ်ခုဖြစ်မလားဆိုတာကိုကျမတို့ပြည်ထောင်စုလွှတ်တော်အနေနဲ့လိုအပ်ရင်သုံးသပ်ရမှာဖြစ်ပါတယ်ဒါ့ပြင်ခေါင်းဆောင်များအကြား politicalnegotiation လို့ခေါ်တဲ့နိုင်ငံရေးအရာညှိနှိုင်းမှုများကိုဆောင်ရွက်ဖို့လည်းကျမတို့ပြည်ထောင်စုလွှတ်တော်ကတိုက်တွန်းတင်ပါတယ်
။2008ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးပူးပေါင်းကော်မတီတင်သွင်းထားတဲ့အစည်းအဝေးခန်းစာပေါ်ဆွေးနွေးရမှာအမည်စင်းတင်သွင်းထားတာကိုရုပ်သိမ်းခဲ့တာကြောင့်တက်မတော်သားလွှတ်တော်ကိုယ်စားလှယ်တွေမပါခဲ့ပါဘူး။အစောပိုင်းတော့ကဆွေးနွေးဖို့အမည်စင်းတင်သွင်းထားတဲ့ကိုယ်စားလှယ်စုစုပေါင်း125ယောက်အနက်တမရော်သားကိုယ်စားလှယ်88ဦးလဲပါဝင်ခဲ့တာပါဒီလိုဆုံးဖြတ်ချက်နဲ့ပတ်သက်လို့တမရော်သားကိုယ်စားလှယ်ဘုံမှုကြုံမောင်းမောင်းကိုသတင်းတော့တွေမေးမြန်းရမှာတော့အခုလိုတုံ့ပြန်ခဲ့ပါတယ
်ကျွန်တော်တို့လူတွေအခုတွေ့တော့အစီအစဉ်တိုင်းပါပဲအပြင်လာထားတာလေဒါကျွန်တော်တို့အစီအစဉ်တိုင်းပဲဆက်ကြည့်ပါเนาะဆက်ပါဘောเนาะကျွန်တော်တို့ရဲ့အစီအစဉ်တိုင်းပဲဆက်လုပ်မယ်ဒီမှာအဓိကတော့ဆောင်ရှိ
NLD အမျိုးသားလွှတ်တော်ကိုယ်စားလှယ်ဦးအောင်ကြည်ညွန့်ကတော့တက်မတော်သားကိုယ်စားလှယ်တွေပါဝင်ဆွေးနွေးမှုမရှိတဲ့အတွက်လုပ်ငန်းစဉ်တစ်ခုအချိန်တူတူနဲ့ပြီးသွားနိုင်တယ်လို့မြင်တဲ့အကြောင်းပြောဆိုလိုက်ပါတယ
်ဒီလွှတ်တော်မှာဆွေးနွေးမှုရာဆိုတော့အမည်စင်းတင်ထားပြီးလို့ရှိရင်မဆွေးနွေးဘဲနဲ့အချိန်မြင့်ပြန်ပြီးတော့ကင်ဆယ်လုပ်လို့ရတယ်အကယ်၍တတ်မှတ်ထားတဲ့ရက်အတွင်းမှာအမည်စင်းမပေးထားဘူးဆိုရင်နောက်ဆွေးနွေးခြင်းနဲ့ဆိုရင်တော့မှဆွေးနွေးလို့မရတော့ဘူးအဲ့တော့အခုလောလောဆယ်အနေထားမျိုးနဲ့ပြန်ပြီးတော့ဒီဟိုမဆွေးနွေးတော့ဘူးဆိုတဲ့အနေထားမျိုးဆိုတော့ဘာတစ်ခုဖြစ်သွားလဲအထူးသဖြင့်တော့အိုအချိန်အားဖြင့်ဆိုရင်လည်းအများကြီးတက်တာသွားတယ်နောက်ပြီးအထူးအခုအခံအင်မတန်မှအကျိတ်နဲ့အခုခံလောက်ကြလေးမလားပေါ့နော်အဲ့လိုဆိုရင်အခုတော့ဒါပြန်ပြီးတော့နှုတ်ထွက်သွားတယ်ဆိုတော့အဲ့ဒီလိုအခြေအနေမျိုးမပေါ်ပေါက်လာနိုင်တော့ဘူးလို့တော့မှန်းဆလို့ရပါဘူ
းအဖွဲ့ဝင်55ဦးပါဝင်တဲ့ပူးပေါင်းကော်မတီဟာ2008ဖွဲ့စည်းပုံအခြေခံဥပဒေတွေကပြင်ဆင်ဖြည့်ဆွက်ပယ်ဖျက်ဖို့အချက်ပေါင်း3965ချက်ကိုစုစည်းပြီးပြည်ထောင်စုလွှတ်တော်မှပြီးခဲ့တဲ့ဇူလိုင်15ရက်နေ့ကအစည်းအဝေးခန်းစာတင်သွင်းခဲ့တာပါပြည်ခိုင်ပြိုးပါတီကတော့ပူပေါင်းကော်မတီဖွဲ့စည်းဆောင်ရွက်တာဟာဖွဲ့စည်းပုံနဲ့မကိုက်ညီဘူးလို့ခံယူထားကြောင်းနဲ့တက်မတော်သားကိုယ်စားလှယ်တွေလိုပဲလွှတ်တော်ရဲ့ဆုံးဖြတ်ချက်ကိုလေးစားလိုက်နာတဲ့အနေနဲ့သာပူပေါင်းကော်မတီမှာပါဝင်ခဲ့တာဖြစ်ကြောင်းသဘောထားမှတ်ချက်ပေးထားပါလိမ့်ရှင်